မင်္ဂလာပါဦးကျော်စံက
မင်္ဂလာပါများရှင
်ကိုကိုချွန်းမှာတရုတ်ကနေပြီးတော့ဂျာကန်ထောက်လန်းရေးစခန်းတည်ဆောက်နေတယ်ဆိုပြီးတော့အိန္ဒိယဘက်ကပြောဆိုလာတာရှိပါတယ်ဒီတရုတ်ရဲ့အလုပ်သမားတွေလောက်ကင်နေတာတွေနောက်ပြီးတော့အဆောက်အဦတွေဒါတွေကိုဂျိုဒူအရတဲ့ဓပုံတွေကနေပြီးတော့ဒီအိန္ဒိယထောက်လန်းရေးသတင်းတွေပေါ့နော်ပြီးတော့အစိုးရအဖွဲ့အစင်စင်ကပြောလာတာကိုတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီတင်းကဘလောက်ထိခိုင်မာမှုရှိပါသလဲ
အာထောက်ထားကတော့အတိအကျလက်ဆွဲကြိုင်မပြနိုင်ဘူးပေါ့သူတို့လည်းပဲသူတို့သုံးတာကတော့ listening post ပေါ့လေထောက်လှမ်းဖမ်းယူနိုင်တဲ့နားဆင်နိုင်တဲ့စခန်းဖြစ်တဲ့အိန္ဒိယဘက်လူတော်ကိုဒါမဲ့လည်းအခုကအိန္ဒိယဘက်ကမြေပုံတွေပြတယ်ဆိုတဲ့အထက်မှာတကယ်တီဆောက်ရေးလုပ်ငန်းတွေကိုသူတို့ချက်ထွင်ပြတယ်အဲ့ဒီထက်မှာကိုကိုကျွန်းကြီးပေါ့ကျွန်းကြီးနဲ့ကျွန်းလေးရှိတဲ့ကိုကိုကျွန်းကြီးမှာလေရင်ဝင်တီဆောင်ရာကိုပြေးလမ်းကိုအင်းကမီတာ1300အခုမီတာ2300ထိချလိုက်တယ်နောက်ပြီးတော့စက္ကန့်ဘော်ဒရာကြီးတိဆောက်တယ်ဘာညာလုတ်တယ်ဆိုတော့သုံးသက်သူတွေကဘယ်လိုယူဆရလဲဆိုပညာရှင်တွေဟိုဆင်းနေဟောက်ကဆွနရတမှာလဲတွေ့ကြပါတယ်တချို့ကိုအာတရုတ်ရဲ့အကူအညီတွေခိုင်းလို့မဟုတ်ဖဲနဲ့တရုတ်ကိုတနည်းအားဖြင့်တရုတ်အလိုကိုလိုက်လို့မဟုတ်ဖဲနဲ့မြန်မာနိုင်ငံအတွက်ဒီဟာတိဆောက်စရာအကြောင်းမရှိဘူးအဲ့နေရာမှာဆိုတော့တရုတ်အတွက်လုတ်ချင်တာဖြစ်တယ်ဆိုပြီးတော့သူကအဲ့လိုဆွဆွဲကြပါတယ်ဆိုတော့ကြည့်လိုက်ရင်တော့ဒါကိုမပြည့်တော့လဲကံရရှိတယ်လို့ပဲယူဆကြမယ်နဲ့တူပါတယ်မြန်စင်ဒီကိစ္စကို
အရင်တော့ကလည်းလေဒီလိုသတင်းမျိုးတွေထွက်ခဲ့တာပဲဟိုင်းကြီးကျွန်းတို့ဟိုစတဲ့ကြီးကျွန်းတို့မှာဒီလိုမျိုးဒီထောက်လိုင်းရေးစခန်းတွေတိဆောက်တယ်ဆိုပြီးတော့ဟိုရှိခဲ့ပါတယ်ဆရာအဲ့တော့ဘာကြောင့်ဒီတစ်ခါမှမှဒီကိုကိုကျွန်းကိစ္စမှမှပို့ပြီးတော့လူတွေကအယုံဆိုင်ပြီးတော့အလေးထားလာတာပါလေ
ဟုတ်ကဲ့တော်တော်ပြောတဲ့သတင်းက1990ပြည်လုံးကလေးကပေါ်တယ်ဆိုအခုခါမှာတော့အာအိန္ဒိယဗုဒ္ဓရာအတွင်းမှာတရုတ်ရဲ့ထရမ်မိုးလာမှုဒီဘက်ကအိန္ဒိယဘက်ကပူပြီးဆိုရင်လာတယ်အိန္ဒိယနောက်ကနိုင်ငံတွေကလည်းပူပြီးဆိုရင်လာလို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခုတိဆောက်နေတဲ့ကိုကိုကျွန်းကအိန္ဒိယရဲ့စီရေးရအထက်ချာကြတဲ့နီကိုဘာနဲ့အာကျွန်းနဲ့အန်ဒမန်ကျွန်းအဲ့နှစ်ခုနဲ့34မိုင်လောက်ပဲဝေးတယ်ဆိုတော့ထောက်လိုင်းကဖမ်းယူနားထောင်မှုဆိုသူတို့ဘယ်လိုစီရင်စားအကုန်လုံးသူတို့ရနိုင်တဲ့အတွက်ဖြစ်တယ်အဲ့ဒါကိုသူတို့ဆိုရင်လည်းနောက်ခါတရုတ်နိုင်ငံအချိန်ကာလကလည်းဖိတ်ကြီးလာတယ်ပေါ့အိန္ဒိယသမုဒ္ဒရာမှာဒါကြောင့်လည်းပဲအိန္ဒိယနိုင်ငံရဲ့နဲ့ပူးပေါင်းပြီးတော့ပေါ့လေအာကွတ်ဆိုတဲ့၄နိုင်ငံအိန္ဒိယရို အော်စတြေးလျာရို အမေရိကန်ဥဆောင်ပြီးတော့လုပ်တယ်အခုတခါဇီဗိတ်တွဲဆိုပြီးတော့ Indo Pacific ဆိုပြီးတော့သူတို့ကပြန်ကြေပြလာတော့ Indo Pacific Free and Open Indo Pacific ဆိုတဲ့တွဲကြောင့်သာဒီ geopolitical အထက်မှာအပြင်းထန်ဆုံး slogan တစ်ခုဖြစ်လာတယ်အခုအရေးကြီးဆုံးဖြစ်လာတယ်ဆိုတော့ဒီအတွက်ဒီနေရာမှာတရုတ်ခြေကုပ်စခန်းရလာရင်ဒါကိုသူတို့ဆိုရင်လည်းဖြစ်ပါတယ်ဆိုတော့အဓိကကတော့ဒီအချိန်မှာအိန္ဒိယသမုဒ္ဒရာနဲ့ Pacific သမုဒ္ဒရာမှာရှင်ပြိုင်မှုတွေပုံများလာတဲ့အတွက်ကြောင့်ဖြစ်ပါတယ်ဒါကတော့
အဲ့လိုပြောမယ်ဆိုရင်ဆရာဒီအိန္ဒိယသမုဒ္ဒရာတရုတ်အတွက်ဟိုဘလောက်ထိအရေးပါပါတယ်တကယ်ကတရုတ်ကတောင်တရုတ်ပင်လယ်ကိုပို့ပြီးတော့စိတ်ဝင်စားတာမဟုတ်လားသူတို့တက်ကပို့ပြီးတော့အရေးပါတာတောင်တရုတ်ပင်လယ်မဟုတ်လားဆရာ
အာမှန်ပါတယ်အိန္ဒိယသမုဒ္ဒရာမှာအဓိကအဖြစ်ဝင်တဲ့ရေလက်ကြားသုံးခုရှိတယ်အဲ့ရေလက်ကြားသုံးခုမှာဟိုဘက်နှစ်ခုကိုတရုတ်ကပိုင်တယ်အဲ့ဂျဘူတီမှာတရုတ်စခန်းရှိတယ်စစ်ခန်းကုတိုင်ရှိတယ်အဲ့ပင်လယ်ဒီဘက်ကထွက်တဲ့လမ်းတခါပါရှန်ပင်လယ်ကထွက်လာတဲ့အဲ့ဟော်မုဇ်ရေလက်ကြားပါရှန်အီရန်ဆိုတာတရုတ်ရဲ့လူပဲလောလောဆယ်မှာအမေရိကန်နဲ့ရန်ဖြစ်နေဆိုတာသူတို့ပိုင်တယ်။ဒါပေမဲ့ဒီဘက်ကအရှိဘက်ကဖြစ်တဲ့ဒီဆိုတော့များစင်ပြောတဲ့မလက်ကရေလက်ကြားကမလက်ကရေလက်ကြားမှာပတ်သက်နေတဲ့နိုင်ငံတွေစင်ကာပူတို့ဘာလို့အင်ဒိုနီးရှားတို့မလေးရှားတို့အကုန်လုံးနဲ့ကတရုတ်ကကျွန်းလူပြီးတော့နယ်မြေအရာပြဿနာဖြစ်နေနေရာဖြစ်တယ်ဆိုတော့အဲ့ဒီနိုင်ငံတွေကလည်းနောက်ဖက်ခိုင်ရင်ရင်းရယ်ဆိုဒီနိုင်ငံတွေကအမေရိကန်ဘက်ကိုပါပြီးတော့မလက်ကရေလက်ကြားကိုအမေရိကန်ပိတ်လိုက်ရင်တရုတ်ကအဲ့ဒီကိုတော်လုံးမရတော့ဘူးဆိုတော့တရုတ်အတွက်အိန္ဒိယသမုဒ္ဒရာဖိအရေးကြီးပါတယ်ဒီဟာထပ်ပေါက်ရဖို့ဘာကြောင့်လဲဆိုတော့တရုတ်ကဟိုအာဖရိကတိုက်မှာသူစီးပွားရေးအများကြီးလုပ်နေအိန္ဒိယသမုဒ္ဒရာကိုဖျက်သွားရမှာပဲဆိုတော့အိန္ဒိယသမုဒ္ဒရာဟာမဖြစ်မနေသူ့အတွက်သွားဖို့လိုအပ်တယ်ဟိုဘက်ကရေလက်ကြားကြတော့ပွင့်နေတယ်ဒီဘက်ကအထွက်ခက်မယ်အဲဒါကြောင့်မြန်မာနိုင်ငံကထပ်ပေါက်ရရှိရတရုတ်အတွက်ဖိအရေးကြီးတဲ့ကိစ္စဖြစ်ပါတယ
်အိန္ဒိယရဲ့ရည်တည်ချက်ပေါ့ဒီနေရာမှာသူကတစ်ဖက်မှာလဲရုရှားနဲ့တော်တော်လေးကိုနီးနီးကပ်ကပ်ရှိရအောင်တွေ့ရပါတယ်နော်အမေရိကန်တွေကလည်းမိဖက်မဟာဗျူဟာမိဖက်တွေဖြစ်တယ်ပေါ့ဆိုတော့အိန္ဒိယရဲ့ယက်တီချက်ကိုဘယ်လိုသုံးသပ်ပေးပါမလဲ
အိန္ဒိယရဲ့ယက်တီချက်ကတော့အိန္ဒိယအဓိကဆိုရင်တရုတ်ဖြစ်ပါတယ်အိန္ဒိယမှာတရုတ် ကအိန္ဒိယကိုလုတဲ့ဟာဂါလန်ပေါ်လေအိန္ဒိယလေဘင်းမှာအိန္ဒိယနိုင်ငံပတ်ပတ်လည်မှာသူတို့ကဒီဘက်ကမြန်မာနိုင်ငံသူတို့လုတ်မယ်တခါကိုကိုကျော်မှာလုတ်မယ်ဟိုဘက်ပါကစ္စတန်ဘက်မှာလုတ်အဲ့ကျွန်းတွေမှာအကုန်လုံးတရုတ်ကိုဝန်းရံတဲ့ဟာတွေလုတ်ထားရဲဆိုတော့သူတရုတ်ကိုအဓိကစိုးရင်လေနောက်ပြီးတော့တစ်ဖက်မှာလည်းပဲနောက်ဖက်မှာပါကစ္စတန်တရုတ်ရဲ့မိတ်ဆွေအိန္ဒိယနဲ့မတည့်ဘူးဆိုတော့အရှိတ်ဘက်မှာတရုတ်နဲ့အိန္ဒိယနဲ့ကတော့နယ်စပ်ပြဿနာလည်းမကြခဏဖြစ်နေဆိုတော့ဒီနိုင်ငံကြီးမှာသူတို့ကရောက်စီးမှာကိုသူစိုးရင်လေအဓိကသူကအန်ဒီယူဆိုရင်တရုတ်ကသာဆိုရင်ဖြစ်ပါတယ်ဆိုတော့သူကအမေရိကန်နဲ့လည်းအဲဒီကော့ဒိုဘာရောမှာတက်အောင်ပေါင်းပြီးဆက်ဆံတယ်ရုရှားနဲ့လည်းပဲရင်းနှီးဆက်ဆံတယ်ဒီယူကရိန်းစစ်ပွဲမှာလည်းပဲရုရှားကိုသူကအပြင်းထန်ဆုတ်ချမယ်နဲ့စစ်ဆက်ပြည်လေဖို့သာပြောတယ်ဆိုတော့အိန္ဒိယရဲ့တည်မှုကတော့အင်ပါဝါနနာရဲ့တည်ရလို့ပြောရင်လည်းရတာပဲတချင်ကဖြစ်တော့ဆိုတော့အိန္ဒိယရဲ့အဓိကရည်ရည်ချက်ကတော့ဒါပါပဲတရုတ်ကသာသူကဆိုရင်တော့ကျန်တဲ့ပဲလူသိမဆိုရင်တော့သူကအ
ဲဒါဆိုရင်အိန္ဒိယသမုတ်တရာအတွင်းဒေတာရင်းနိုင်ငံနေပေါ့နော်သူတို့ရဲ့ယက်တီချက်ကဘယ်လိုရှိပါသလဲ
အိန္ဒိယသမုတ်တရားအိန္ဒိယသမုတ်တရားနဲ့ထိစပ်နေတဲ့နိုင်ငံတွေကျွန်းနိုင်ငံတွေပေါင်းလိုက်အလုံး36နိုင်ငံရှိတယ်ဒီထက်မှမှအရေးကြီးဆုံးကမော်ဒီဗ်တို့လိုအိန္ဒိယသမုတ်တရားလေကသူကအိန္ဒိယသမုတ်တရားကဖြတ်သွားတဲ့ရေကြောင်းမှအဓိကမဖြစ်မနေရမယ်ဂျီလန်ခီရဲ့စခန်းကြီးလည်းဖြစ်တယ်ဆိုတော့ဒီနိုင်ငံတွေရဲ့အနေထားကတော့သုံးသပ်သူတွေကတွေ့ကြတယ်ပညာရှင်တွေကဒီနိုင်ငံတွေဟာဒီအိန္ဒိယသမုတ်တရားမှာပြန်ဆိုင်မှုသူသိပ်ပြင်းထန်လာတဲ့အခါမှာသူတို့ဒီ beneficiary ဖြစ်နိုင်လား victim ဖြစ်နိုင်လားဒီထက်သူတို့အကျိုးများထွက်ထိုင်သလားဒုက္ခရောက်နိုင်သလားဒဇာကံဖြစ်နိုင်လားသူတို့ဝေခွဲရခက်နေတယ်အဲတချို့တွေကလည်းပဲဟိုဘက်လိုက်ဒီဘက်လိုက်စဉ်းစားပြီးတော့တွေးခေါ်နေရတယ်ဆိုရင်အစင်လားအမျိုးမျိုးရှိပါတယ်အဲ့ဒါကတော့ဆိုတော့သူတို့ကတော့ပြတ်ပြတ်သားသားပါဝင်တယ်ဆိုရတဲ့ပေါ့လေအဲရေလိုက်ကလည်းဆက်ဆံသွားမဲ့အနေထားလောလောဆယ်ရှိပါတယ
်ဒေတာရင်းဒီနိုင်ငံတွေရဲ့ရည်တည်ချက်နဲ့ပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့ရည်တည်ချက်ကရောဟိုတိုင်းပြည်အတွက်အကျိုးရှိမဲ့ရည်တည်ချက်ပါလ
ားအမ်ပြောရခက်ပါတယ်တိုင်းပြည်အတွက်ကတော့သိသတိထားမယ့်အခြေအနေပါမြန်မာနိုင်ငံဟာမြန်မာနိုင်ငံဟာအဲ့လိုနှစ်ဖက်နေဖို့သိအရေးကြီးပါတယ်ကျွန်တော်ဒီဟာတတိယလို့တစ်ခုပြောရင်ဒေါက်ဆန်းစုကြည်ဒီလာတော့ငါသူ့ကိုကျွန်တော်အင်တာဗျူးလုပ်ခုပါတယ်အဲ့တရုတ်နဲ့နောက်နဲ့ဆက်ဆံရေးကြားနဲ့ပတ်သက်ပြီးတော့မင်းကဒေါက်ဆန်းစုကကျွန်မတို့ကတဲ့ဘယ်နိုင်ငံနဲ့တဲလို့ဘယ်နိုင်ငံနဲ့မတဲဘူးဆိုမျိုးလုံးလုံးမရဘူးနှစ်ဖက်လုံးနဲ့အဆင်ပြေအောင်ဆက်ဆံရမယ်ဆိုပြီးသူကပြောဦးပါတယ်ဆိုတော့ဒါသိမှန်တဲ့စကားပါဆိုအခုလောလောဆယ်မြန်မာနိုင်ငံမှာယက်တီနေတာကတော့မြန်မာနိုင်ငံကတော့တရုတ်ဘက်ကိုပို့ပြီးတော့နှီးနေတယ်နှီးယူနေမကောက်ဘောလေအခုအာနာသိမ့်ပြေးနောက်မှာတရုတ်ကလုံးဝမိခူလာတဲ့ပုံစံမျိုးဖြစ်လာတယ်ဆိုတော့တစ်ဖက်မှာလည်းပဲNUG တို့ဘာလို့ကဒီစစ်ကောင်ကအမေရိကန်ဘက်နဲ့ပုံနှိစက်သွားမှာတော့တရုတ်ကလည်းစိုးရင်လည်းဒါလည်းပဲသူတို့လက်တွေ့ပြပြီးသားပဲဟိုမှာဒီမှာရုံဖွင့်နိုင်တဲ့တပြင်းတစ်ထဲတိုင်းရင်းသားတွေခေါ်တွေ့တာတို့အဲ့ဒါကျွန်တော်တို့လည်းအများရန်ကြားနေရဆိုမြန်မာအတွက်သိသတိထားမယ့်အခြေအနေဖြစ်ပါတယ်အတင်းဆုံးမခံနိုင်တဲ့အခြေအနေအဓိကသတိထားစရာကတော့မြန်မာနိုင်ငံဟာဒီတရုတ်ရဲ့ဩဇာအုပ်ကိုလုံလုံလျားလျားကြားယူသွားမလားဆိုတာပဲဖြစ်ပါတယ်သူရဲ့အကူအညီကိုမိခွေးသူရဲ့ထောက်ပံ့ကိုယူရင်းနဲ့ပေါ့လေအဲသူလိုက်လျောရင်းလိုက်လျောရင်းနဲ့သူရဲ့ဩဇာအုပ်ကိုလုံးလုံးကြောက်သွားမလားဆိုတာကိုတော့သတိထားသင့်တယ်လို့ထင်ပါတယ်။အိန္ဒိယကတော့မြန်မာနိုင်ငံကိုပြင်းပြင်းထန်ထန်ဒုက္ခပေးမှမဟုတ်ပါဘူး။အိန္ဒိယကမြန်မာနိုင်ငံကတရုတ်ဘက်ကိုပတ်သွားမယ်ဆိုတာသူအဓိကထားတယ်။မြန်မာကိုဖိလေလေတရုတ်ဘက်ကိုတွန်းပို့လေဖြစ်မယ်ဆိုတဲ့ကိစ္စကိုအဓိကစိုးရင်တယ်။တချို့ကတော့အိန္ဒိယအစင်းမြောက်သဘုံတွေကိုတိုက်တဲ့ခါမှာဗမာအခုကြီးလိုလိုအဲ့ဒါကမိုင်းနာအဓိကကတော့သူကဗမာတရုတ်ဘက်ကိုပါသွားမှဆိုလို့အိန္ဒိယအများအားဖြင့်ချုံးမှပြီးတော့ပေါင်းသိမှုကျူးစားနေရဆိုတာတွေ့ရပါတယ်ဆိုတော့မြန်မာကတော့သိသိထားမှအခြေအနေပါအ
ဲတရုတ်နဲ့အိန္ဒိယရဲ့ဒီလိုဟိုအားပြိုင်မှုပေါ့သူတို့ကြားအားပြိုင်မှုကမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဘယ်လိုအကျိုးသက်ရောက်လာနိုင်ပါသလဲ
အဲပေါ့ခုနကလိုပေါ့မြန်မာနိုင်ငံနဲ့ဆက်ဆံမှာသူတို့နှစ်ယောက်ကတော့နှစ်ဖက်လုံးကတော့ဆွဲမှာပဲတရုတ်ဘက်ကတော့လုံအောင်ပါနေပြီးတော့အခုကတော့တရုတ်စီကလက်နဲ့အကူအညီရတယ်စီးပွားရေးအဖြစ်နဲ့တရုတ်ကအဓိကလုပ်တယ်ဆိုအိန္ဒိယကလည်းပဲမြန်မာနိုင်ငံမှာသူတို့လည်းပြိုင်ပြီးတော့ဟာဟိုတုန်းကတော့ look east policy စစ်တောင်အရှောက်ကိုသူတို့ထွက်တဲ့အခါမြန်မာနိုင်ငံအဆင့်ထွက်မယ်အခုကျတော့ act east စစ်တောင်အရှောက်မှာအရှေ့ဘက်မှာလှုပ်ရှားမယ်ဆိုတော့မြန်မာနိုင်ငံသူတို့တက်လည်းအရေးကြီးပါတယ်မြန်မာနိုင်ငံသူတို့လက်လွတ်ခံလို့လုံးဝမဖြစ်ဘူးတရုတ်ဘက်ကလုံးဝပါသွားလည်းမဖြစ်ဘူးဆိုတော့အိန္ဒိယကတော့ဒီလိုပဲမြန်မာနိုင်ငံနဲ့ရေးလိုက်ငှက်လိုက်ဆက်ဆံဖို့ကြိုးစားနေမှာဖြစ်ပါတယ်
ဒီ American နဲ့တရုတ်ကြားမှာဆက်ဆံရေးရအဖို့အထည်လေးတွေရှိတယ်ဆိုပေမဲ့လည်းသူကအပြုသဘောဆောင်တဲ့ဆက်ဆံရေးနောက်တစ်ခါစီးပွားရေးမှာလည်းမျှတတဲ့စီးပွားရေးစနစ်တစ်ခုရှိဖို့လိုတယ်ဆိုပြီးတော့ American ဘဏ္ဍာရေးဝန်ကြီးဒီ Janet Yellen ကပြောခဲ့ပါတယ်အဲ့ဒါကရောစိတ်သက်သာစရာတစ်ခုဖြစ်နိုင်ပါသလား
အာသိတော့မှတဲ့ပြောကြကြပါအဲ့ဝန်ကြီး Jalin Pure Kizaha, Sigat Dazia, Chipare, Together Leve, American and the Young and the Sipsim Nasa, Chimelu Matimau, American Ninale, Hubama, sit on your difficult to take the same one that would not be a Dimimanangan, Dubaru, Truth Jimimanangan, Hamua, American Dra, Diga, Choose Guam Siva, Tilgata, Choose Guasiava. So Nemananga Mateuga, all the Bovis Roma and Guinci, as our American reality, the Papa that can be that Chipare. So, American and the young level, the option that Tini Yara, through it, Zagaro, Nangae, Juicy Bobble, a national interest of Bure, Takara, national interest of Bale, America, Nangae, option, you can wear Laram, Jenny Yara, they would have a minute so be there, so I'm you, so into that, you can wear measure myself, two party, Juicy Wallet Pare, by young as raw, by then guard. Afghanistan to Quagare, Yanthi Kajar and Nangay, Apsin, adjusting there. A good Ukraine Martini Mama looked at Matao, Chipabo, looked there, Kami, and looked at Lutu that dress for Javaiso. Tuni Long, where the Yokijama, the Yajira, Bama, Timus, Rajua, Yokama, Suraha, Taiwan Kajau, Drusia, Ritual, Ibanya, we didn't Timbo look there, the Yukalet didn't look there. Dudo, they were same teaching with Rusi Boy, Loga, Rusi Boy, Jacoma, General in Piratit, and Musi were so American let Tunisia. The teenage Runi Oga or Twin or the Musi, you know, look Yama, Dudo Leve, Nangae, Achi, and Aleve, Arunanga, Juzi was with Loga Mave, Ovega, Teupakalezu, Juzi Bave, Tera. Anatinye 12 and 9 juice was with your child. I'm not even a man of a woman in your mouth.